သတင်းမီဒီယာတွေမှာနိုင်ငံအကျဉ်းသားတွေကိုလွတ်ငြိမ်းချမ်းသာခွင့်ပေးဖို့ရေးသားဖော်ပြချက်တွေမြန်မာနိုင်ငံမှာရှိတဲ့အဖွဲ့အစည်းတစ်ခုကနိုင်ငံရေးအကျဉ်းသားများဆိုပြီးထုတ်ပြန်ထားတဲ့48ဦးစီးရင်တွေအရစစ်ဆေးရမှာနိုင်ငံရေးဆောင်ရွက်လို့ပြစ်ဒဏ်ကြခံနေရသူတွေမဟုတ်ဘဲနိုင်ငံတော်လုံခြုံရေးကိုထိပါနှောက်ယှက်တာလက်နက်ကင်ဆောင်တာနိုင်ငံတော်ပုံကန်တာအကြမ်းဖက်တာမူရည်စေဝါတည်ဆောင်တာတွေကြောင့်ပြစ်ဒဏ်ကြခံနေရသူတွေဖြစ်ကြောင်းတွေ့ရှိခဲ့တယ်လို့အကျဉ်းဦးစီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ချမှတ်ခံထားရတဲ့ပြစ်ဒဏ်တွေယုံနယ်တက်တာအောင်နိုင်ငံရေးအကျဉ်းသားလို့အမိခံထားတာသာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီလိုဖော်ပြလိုက်တာနဲ့ပတ်သက်ပြီးအကျဉ်းဦးစီးဌာနပြောရေးဆိုခွင့်ရှိသူဦးမင်းထွန်းစိုးကို RFA ကဆက်သွယ်ပေမဲ့ဖုန်းလက်ခံပြေကြားတာမရှိခဲ့ပါဘူး။ဒီပုံမှာနိုင်ငံရေးအကျဉ်းသားအဖွဲ့တွေကကန့်ကွက်ကြပါတယ်။အကျဉ်းဦးစီးဌာနရဲ့ထုတ်ပြန်ချက်ကိုကြည်ကျင်းအားဖြင့်နိုင်ငံတော်ရဲ့ခေါင်းဆောင်တွေနဲ့အစိုးရအဖွဲ့ဝင်တွေအပေါ်မထီမဲ့မြင်ပြုတာဖြစ်တယ်လို့စော်ကားလိုက်တာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောလိုက်ပါတယ်
။ဟုတ်ကဲ့ဒီလိုပါညီမဒီနေ့ဒီစိတ်နှံကိုကိုတို့ကတွေ့လိုက်ရတယ်ဖတ်လိုက်ရတဲ့အခါကျတော့အဲတကယ်ဟိုဟုတ်ပြီနော်အဲဒီတော်တော်လေးကိုစိတ်ပြည့်နေတယ်ကြီးလေအခုတို့ကျင်ညာချက်ကိုတော့ဟုတ်ပြီနော်ပြန်ယူသိမ့်တယ်တရားဝင်တဲ့ကျင်ညာချက်အဖြစ်အကိုတို့ကလုံးဝအသိမမှန်ပြူဘူးဆိုပြီးတော့ဘာပဲထုတ်ပြန်နေတယ်ကြီးလေအဲဒီကြောင့်မအကဆရဲ့ကျင်ညာချက်ကတော့အဲ့လက်ရှိနိုင်ငံတော်အစိုးရကိုစိတ်ရည်ကြည့်တာကြီးလေမထင်မဲ့နေလို့တော်ကားတာကြီးလေအဲ့အဲ့ဒီအတွက်ကြောင့်မလို့စေကြတာတို့တိုင်းပြည်မှာအစိုးရနှစ်ရက်ကတော့ဒါငင်းလို့မရတဲ့ကိစ္စကြီးလေအစိုးရနှစ်ရက်ဖြစ်နေပြီ
လက်ရှိ NLD အစိုးရဟာတက်မတော်လက်အောက်မှာရှိတဲ့ပြည်ထောင်ဝင်ကြီးဌာနအပေါ်ဩဇာတက်ရောက်မှုမရှိဘူးဆိုတာအချင်းဦးစီးဌာနရဲ့ထုတ်ပြန်ချက်ကိုကြည်ကျင်းအားဖြင့်သိနိုင်ကြောင်းလည်းဦးထွန်းကြည်ကပြောပါတယ်နိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်နိုင်ဖို့အတွက်နိုင်ငံရေးအကျဉ်းသားအတိတ်ပဲဖွင့်ဆိုချက်ကိုဆောင်ရွက်ဖို့လိုအပ်ကြောင်းလည်းအစိုးရကိုတိုက်တွန်းလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံကနိုင်ငံခေါင်းဆောင်အများစုဟာလည်းအကျဉ်းကြခံပြီးနိုင်ငံရေးအကျဉ်းသားအဖြစ်ကနေနိုင်ငံခေါင်းဆောင်အဖြစ်ရောက်ရှိသွားတာဖြစ်ပါတယ်။ Federal Democratic အင်အားစုခေါင်းဆောင်ဦးမြတ်ရေးက
ကျင်းဦးစီးနဲ့ထုတ်ပြန်တယ်ဆိုတာသူကဘာမင်းကိုပြောဘယ်လိုလုပ်တာလဲဆိုတော့နားမလဲ။တဘောတစ်ခုပြောတာဝန်ကြီးဌာနကပြောရင်လည်းတမျိုးတည်းဟုတ်တယ်မှာဆိုတာအဲ့တော့ဒါကဟိုကျွန်တော်မြင်လာတော့နိုင်ငံရေးအကျဉ်းသားရှိတယ်ကျွန်တော်တခုတော့သိပြက်ပြီလေဘာလို့ဆိုတော့ကို့တူရပေါ့နော်85ရာခိုင်နှုန်းအရသာအစိုးရလက်ထက်မှာဒီလိုမျိုးထုတ်ပြန်ချက်တွေထွက်လာတယ်ဆိုတော့ကျွန်တော်တော်တော်လေးကိုလည်းအားသင့်တယ်မြန်မာနိုင်ငံဒီမိုကရေစီအခုအပြောင်းပေါ်မှာလည်းကျွန်တော်တန်လျာကြီးစွာဖြစ်ပြီတဲ့ဒါပါပဲဟောဆရာမရှင်စနစ်ကိုဆန့်ကျင်လေးကိုလို့ဆန့်ကျင်မှုတစ်ခုခုနဲ့ထောင်ချသွားရင်ဒါနိုင်ငံရေးအကျဉ်းသားပဲရှင်းတယ်ကျွန်တော်ပြောကြတဲ့ဟာအစိုးရနဲ့သဘောလားကိုယ်လည်းမှုတစ်ခုခုကြောင့်ထောင်ချခံရလို့ရှိရင်ဒါဒုဝဲဖြစ်ဖြစ်နိုင်ငံရေးအကျဉ်းသားပဲ
မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဟောင်းမရှိဘူးဆိုတာမဟုတ်မှန်ကြောင်းလက်ရှိတက်မတော်ကတရားစွဲဆိုလိုက်တဲ့အတွက်အင်းစင်အကျဉ်းထောင်မှာအကျဉ်းကြခံနေရသူတွေရှိနေကြောင်းပြောပါရစေ။နိုင်ငံရေးအကျဉ်းသားဖြစ်ဒိဗယ်ဖွင့်ဆိုချက်တိတိကျကျမတတ်မှတ်ခင်မှာအကျဉ်းဦးစီးဌာနကအခုလိုထုတ်ပြန်ချက်ထုတ်လိုက်တာဟာဘာကြောင့်ထုတ်လိုက်တယ်ဆိုတာမသိကြောင်း NLD ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါရစေ
။ကျွန်တော်ရုံးစံမှာနိုင်ငံရေးအကျဉ်းသားဆိုပြီးတော့ဒိဗယ်တတ်မှတ်ချက်မရှိသေးပါဘူး။ဒါတရားဝင်တတ်မှတ်ချက်မရှိသေးတာပဲကျွန်တော်ပြောပါရစေ။အော်နိုင်ငံကြီးအကျဉ်းသားမရှိဘူးလို့တော့ကျွန်တော်မင်းသုံးသေးပါဘူးကျွန်တော်တို့ဒီနိုင်ငံကြီးအကျဉ်းသားဟုတ်မဟုတ်ကိုကျွန်တော်တို့ဒီအချက်လက်တွေမှာကျွန်တော်ညှိနှိုင်းလို့မရသေးတဲ့အတွက်ကျွန်တော်တို့ကမတတ်မှတ်သေးတာပဲဖြစ်ပါတော့ဘာကြောင့်ဒီလိုအချိန်မှဒီလိုညှိနှိုင်းချက်ထုတ်လဲတော့ကျွန်တော်တို့ဒီဝန်ကြီးဌာနရဲ့အကြောင်းဘယ်လိုအကြောင်းလဲဆက်တော့ကျွန်တော်မသိပါဘူးကျွန်တော်တို့ကတော့ဟိုဒီလောလောဆယ်မှာဒီထုတ်ပြန်ချက်ကဘယ်လိုအကြောင်းကြောင့်ထုတ်တယ်ဆိုတော့ကျွန်တော်တို့မသိသေးပါဘူးနော်ဘာဒီလိုကျင်ညာချက်ထုတ်ဖို့လိုအပ်လို့လားဒါကြောင့်ထုတ်လဲဆိုတာကိုကျွန်တော်တို့မသိသေးပါဘူ
းနိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကပြီးခဲ့တဲ့မတ်လကုန်အထိပြုစုထားတဲ့စာရင်းတွေအရနိုင်ငံအကျဉ်းသားဟောင်း48ဦးကြန့်ရှိနေတယ်လို့ထုတ်ပြန်ထားတာဖြစ်ပါတယ်အဲ့ဒီနောက်မြန်မာနှစ်စန်းတရနေ့ဧပြီလ18ရက်နေ့ကတမရရဲ့လွန်ငင်းချမ်းသာကွင်းမှာမန္တလေးထောင်နယ်မင်းညံထောင်တို့ကနေနိုင်ငံအကျဉ်းသားအဖြစ်သတ်မှတ်ခံထားရသူတဦးစီလွတ်မြောက်ခဲ့တဲ့အတွက် AABB စာရင်းတွေအရ46ဦးကြန့်ရှိနေတယ်လို့သိရပါတယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကတွဲဖက်အတွင်ရေးမှူးဦးဘိုကြီးကနိုင်ငံရေးအကျဉ်းသားအဖြစ်အဓိပ္ပာယ်ဖွင့်ဆိုနိုင်မှုအတွက်အစိုးရဌာနတွေအနေနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းအခုလိုပြောပါတယ်။အ
ဲဒီကြေညာချက်ကိုဖတ်တဲ့အခါမှာဒါကစစ်အစိုးရအဆက်ဆက်တုံးနေတဲ့တုံးနေချက်စကားလုံးတွေပဲ။အကျဉ်းဦးစီးဆိုတာက policy maker မဟုတ်ဘူးနော် policy ချမှတ်တဲ့သူတွေမဟုတ်ဘူး။ဒီဟာက policy ချမှတ်တဲ့သူတွေကဖြေရမယ့်အဖြေအကျဉ်းဦးစီးကဖြေရမယ့်အဖြေမဟုတ်ဘူး။ဒီကနေ့နှစ်ကလုံးဟိုသမရလူငင်းချက်တော်ကိုပြတဲ့အချိန်ကျတော့ဒီသမရရုံးရဲ့ပြောရေးဆိုခွင့်ရှိသူက AABB စီရင်ဝင်နိုင်ငံ36ဦးလွှတ်ပေးတဲ့သူကိုပြောခဲ့တာရှိတယ်။နှစ်ကြာတဲ့အခါကျတော့တခါမရှိပြန်ဘူးသူကပြောပြနေဆိုတော့အခါကျတော့အစိုးရအဖွဲ့ကြီးကြားထဲမှာတော့အချင်းချင်းညှိနှိုင်းတာညှိနှိုင်းနိုင်မယ်ဆိုရင်ပိုကောင်းမှတင်တယ
်။ဒါ့အပြင် AABB ရဲ့စီရင်တွေအရထောင်တွင်းအမှုရင်ဆိုင်နေရသူ90ဦးနဲ့အာမခံနဲ့အမှုရင်ဆိုင်နေရသူ228ဦးရှိနေပါတယ်ခင်ဗျာ။ ကျွန်တော်အောင်သိန်းခါပါ